Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပါပြီ။ဒိုင်းဒိုမီတာ32/40/48တို့ကနေဖမ်းယူနိုင်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အရေးပေါ်အခြေအနေအရ VOA စီစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုအရေးဆုံးတော့ထိတန်းရောက်သတင်းတွေကိုပြောပြပါမယ်။ကျွန်မတင်ကြီးထိုက်ပါရှင်။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 17.5 သန်းနီးပါးရောက်လာတာနဲ့အတူပဲနိုင်ငံတွေရဲ့စီးပွားရေးပြန်လည်လက်ပတ်နိုင်ရေးအတွက်အစိုးရတွေအကြက်ရိုက်နေပါတယ်။နိုင်ငံတချို့မှာစီးပွားရေးပြန်လည်ဖွင့်လျက်မူလအစီအစဉ်တွေကိုပြန်လည်လျှော့ချရတာမျိုးနောက်အသွမ်းလာတတ်မြင့်ကန့်သက်ချက်တွေပြန်လည်ကျင့်သုံးလာနေကြရပါတယ်။ဩစတြေးလျမှာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်လူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆော့ဝဲလ်နယ်စပ်ကိုပိတ်ကြောင်းတင်းနှင်းလာနေမှာကြေညာခဲ့ပါတယ်။အလားတူကြုံရတဲ့အစ္စရေးမှာလည်းအရက်ဆိုင်တွေကလပ်တွေအားကစားခန်းမတွေနဲ့အများသောရေကူးကန်တွေအလုံးပိတ်ကြောင်းတင်းနှင်းလာနေကထုတ်ပြန်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုမြင့်လာတဲ့အမေရိကန်ကဖလော်ရီဒါနဲ့တက်ဆက်စ်ပြည်နယ်တွေအပါအဝင်ဒေသတချို့မှာကန့်သက်ချက်တချို့ပြန်လည်ချမှတ်လာရပါတယ်။အိန္ဒိယနိုင်ငံကတော့ဗိုင်းရပ်စ်ကူးစက်မှုမှာကမ္ဘာတတိယအများဆုံးနိုင်ငံအဖြစ်ကိုရောက်လာပါတယ်။နိုင်ငံတကာခီးသွားလာမှုကိုအိန္ဒိယမှာပိတ်ထားပေမဲ့လည်းစီးပွားရေးပြန်လည်မြင့်တင်နိုင်ဖို့ပြည်တွင်းခီးသွားလာမှုကိုတော့ဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်နေပါတယ်။နေ့စဉ်မွတ်စလင်နှစ်တန်းခွဲလောက်လာကြတဲ့ဆော်ဒီကဟတ်ဂျ်ဖျားဘူးရာသီအစမှာပဲဖျားဘူး1000လောက်ပဲကန့်သက်ခွင့်ပြုမယ်လို့ဆော်ဒီအစိုးရကကြေညာလိုက်ပြီးပြည်ပကဖျားဘူးတွေကိုဒီနှစ်မှာလာရောက်ခွင့်ပြုမှာမဟုတ်ပါဘူးရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူအရေအတွက်ကတနင်္လာနေ့မှာ3,000ကျော်ထိရောက်ရှိကြောင်းဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့မှတ်တမ်းကဖော်ပြပါတယ်။ဝါရှင်တန်စံတော်ချိန်တနင်္လာနေ့ညကင်းပိုင်းမှာပဲအမေရိကန်တော်ဝန်ဗိုင်းရပ်စ်ကူးစက်ခံရေးအတွက်2,900နီးပါးကိုရောက်လာပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကူးစက်ခံရမှုမှာရောသေဆုံးမှုမှာရောအများဆုံးနိုင်ငံဖြစ်နေပါတယ်။ဇွန်လကတည်းကဗိုင်းရပ်စ်ကူးစက်မှုပြန်လည်မြင့်တက်လာတာကြောင့်ကြီးနေအတော်များများမှာစီးပွားရေးပြန်လည်ဖွင့်လျက်အစီအစဉ်တချို့ကိုမဖြစ်မနေဆိုင်းငံ့ခဲ့ရပါတယ်ရှင်။မြန်မာနိုင်ငံမှာတနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာအမျိုးသား3ဦးထပ်တိုးတဲ့အတွက်ကူးစက်ခံရသူပေါင်း316ယောက်ထိရှိသွားပါပြီ။ကူးစက်ခံရသူလူနာသစ်3ဦးကတော့အရပ်စော်ဘွားများပြည်ထောင်စု UAE ကပြန်လာသူတွေဖြစ်တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။တနင်္လာနေ့ကဓာတ်ခွဲစစ်ဆေးတဲ့လူဦးရေ1300ကျော်ထဲမှာကူးစက်ခံအတည်ပြုလူနာ3ဦးတွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိကူးစက်ခံလူနာ316ဦးထဲက228ဦးဆေးရုံဆင်းသွားပြီဖြစ်ပြီးသူတို့ကိုယ်တော်အသွားအလာဆက်လက်စောင့်ကြည့်နေပါတယ်။ကူးစက်ခံရသူတွေထဲမှာသေဆုံးသူ6ဦးရှိပါတယ်။လက်ရှိကူးစက်ခံထားရသူတွေကိုတော့ရန်ကုန်မြို့မှာအများဆုံးလက်ခံကူးတာပေးနေတာဖြစ်ပြီးရခိုင်ပြည်နယ်မှာတော့စုစုပေါင်းအတည်ပြုလူနာ9ဦးနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းတို့ကိုအရေးယူတက်ခတ်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာပါတယ်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ရဲ့ခေါင်းဆောင်နှစ်ဦးကိုအရေးယူတန်းခတ်မှုချမှတ်တာဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကပြောဆိုသွားပါတယ်
။ They will include those who perpetrated the systematic and brutal violence against the Rohingya population in Myanmar.
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်အကွက်ချစီစဉ်ပြီးရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့ကြသူတွေလည်းအခုအရေးယူတန်းခတ်မှုမှာပါဝင်တယ်လို့ပြောသွားတာပါ။2019ခုနှစ်ကရခိုင်ပြည်နယ်တွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြင့်ရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်3,000ကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိနေရာရင်းကိုမပြောင်းနိုင်သေးပါဘူး။ ဒီဒုက္ခတွေတွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကဂရုပြုထားပြီးမဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုတော့လက်မခံပါဘူးဥရောပသမဂ္ဂ EU ကနေခွဲထွက်လာတဲ့ဗြိတိန်နိုင်ငံကအမေရိကန်ရဲ့ Magnitsky Act ကိုသူနည်းသူဟန်နဲ့ကျင့်သုံးပြီးအခုအရေးယူတန်ခတ်မှုကိုချမှတ်တာဖြစ်ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ကတော့မြန်မာဆန်မှာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းသတင်းကိုဆက်လက်တင်ပြပေးသွားပါမယ်အိန္ဒိယကတရုတ်တပ်ဖွဲ့တွေနဲ့လွန်ခဲ့တဲ့လကလက်ဒက်အရှေ့ပိုင်းကဂါဝန်တောင်ကြားမှာထိတိုက်ရင်ဆိုင်မှုတွေပြင်းထန်စွာဖြစ်ပွားခဲ့ပြီးတဲ့နောက်သူတို့ရဲ့တပ်ဖွဲ့တွေကိုပြန်လည်ဆုတ်ခွာနေပါတယ်။ဂါဝန်မှာတပ်တွေဆုတ်ခွာတာကိုစတင်ခဲ့ပါတယ်။ကင်းလက်စခန်းအမှတ်14ကအဆောက်အုံတွေကိုလည်းဖယ်ရှားပစ်လိုက်ပါတယ်လို့စစ်တပ်ကဒါကန်ဟဲရက်သတင်းစာကိုဒီနေ့အနေကပြောပါတယ်။ကင်းလက်စခန်းအမှတ်14မှာထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားမှုကြောင့်အိန္ဒိယစစ်သား20နဲ့အရေးအတွက်မသိရတဲ့တရုတ်တပ်သားတွေသေဆုံးခဲ့ရပါတယ်။နိုင်ငံအကြအချိန်ပေါင်းများသောသဘောတူဆွေးနွေးချက်တွေပြုလုပ်ပြီးနောက်တင်းလာနေကစတင်ကောင်တွေပေါ်မှုတွေပြုလုပ်လာခဲ့တာပါကျွန်တော်တို့ကထိတ်ထက်ရင်ဆိုင်မှုတွေကိုအမှန်တကယ်နဲ့တာရှည်ရှောင်လွှဲနိုင်မဲ့စုခွန်မှုတွေဟုတ်ရဲ့လားဆိုတာကိုစောင့်ကြည့်ရအောင်မယ်လို့အိန္ဒိယမီဒီယာကိုသတင်းရင်းမြစ်တစ်ခုကပြောထားပါတယ်အာဖဂန်နစ္စတန်ဆိုရကတင်းလာနေမှာတာလီဘန်9000လောက်ရှိတဲ့ထဲကအကျဉ်းသား6000ကျော်ကိုလွှတ်ပေးမှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်သမ္မတအာရှရက်ဂါနီရဲ့ပြောရေးဆိုခွင့်ရှိသူစတစ်စတီကီကကဘူးမျိုးကသတင်းစာရှင်းလင်းပွဲတစ်ခုမှာဒီအကျဉ်းသားတွေကဥရီချိုးပေါက်တဲ့အပြုအမူတွေကြောင့်အခုလိုဖန်ခံရတာဖြစ်ပြီးတာလီဘန်အဖွဲ့တွေနဲ့ဆက်ဆံမှုကြောင့်မဟုတ်ဘူးလို့ပြောပါတယ်။တခြားအာဖဂန်အာဏာပိုင်တွေကဒီအကျဉ်းသားတွေဟာလူရဲမှုလူတက်မှုနဲ့မျိုးရေးဆွေးဝါးမှုတွေမှာပါဝင်တဲ့ယာစွတ်ကောင်တွေဖြစ်ကြောင်းဖော်ပြခဲ့ပါတယ်။တာလီဘန်နဲ့အမေရိကန်တို့အကြသဘောတူညီချက်အရတာလီဘန်အကျဉ်းသား9000ကိုလွှတ်ပေးဖို့သတ်မှတ်ထားရလဲဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်အမေရိကန်စစ်တပ်တွေအာဖဂန်နဲ့ဆန်ကတွေစတင်ဆုတ်ခွာသွားကြပါတယ်။2000ခုနှစ်ထဲကဖြစ်ပွားခဲ့တဲ့ရှေ့ကြတဲ့စစ်ပွဲမှာအမေရိကန်ကပါဝင်ခဲ့တာပါ။နှစ်ပတ်စလုံးကအကျဉ်းသားတွေကိုလွှတ်ပေးဖို့သဘောတူညီချက်ထဲမှာပါဝင်ပါတယ်။တာလီဘန်ဘက်ကဖန်ထားတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်1000လောက်နဲ့အစိုးရဘက်ကဖန်ထားတဲ့တာလီဘန်9000လောက်ကိုလွှတ်ပေးဖို့ဖြစ်ပါတယ်။အာဖဂန်အစိုးရကအကျဉ်းသားတွေကိုလွှတ်ပေးမှုကဒုတက်မှုရှိပြီးသဘောတူညီချက်တွေအရရှေ့ဆက်သွားမယ်လို့ယူဆပေမဲ့တာလီဘန်တွေကဒါကိုမရှိမဖြစ်အနေနဲ့အပြင်းထန်တောင်းဆိုနေတာကြောင့်ဒီဖြစ်စဉ်တွေကိုနှုတ်ပြသွားစေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နောက်ထပ်အထိပ်သီးဆွေးနွေးပွဲတစ်ကြိမ်ပြုလုပ်နိုင်ရေးလားလာကိုအရှိန်မြှင့်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမျိုးသားလူမျိုးရေးအကြီးအကဲတွေကိုခန့်တားလိုက်ပါတယ်။ဒီအကြီးအကဲတွေဟာမြောက်ကိုရီးယားနဲ့အဆင်ပြေဆက်သွယ်ရေးကိစ္စတွေမှာအတွေ့အကြုံများပြရှိခဲ့ပေမဲ့သမ္မတမွန်ဂျေအင်းရဲ့အားထုတ်မှုဟာအောင်မြင်ဖို့လားလာသိမ့်မရှိဘူးလို့အကြေခတ်သမားတွေကပြောကြပါတယ်။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာသမ္မတရေးကောက်ပွဲမတိုင်ခင်ဒေါ်နယ်ထရန့်နဲ့ကင်ဂျွန်အွန်းတို့အကြားထိပ်သီးဆွေးနွေးပွဲနောက်ကျင်ဖြစ်စေလိုတယ်လို့သမ္မတမွန်ကပြောကြားခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာအခုလိုရာဇဝတ်တွေခန့်အပ်လာတာလည်းဖြစ်ပါတယ်။ဒီလုံဆောင်ချက်ကထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားဘက်ကဘာလို့ကျင်နေဆိုတာသိရှိနိုင်မှုနဲ့ဒီလိုထိပ်သီးဆွေးနွေးပွဲနောက်ကျင်ပြုလုပ်ခြင်းဟာကောင်းမွန်တဲ့စိတ်ကူးစိတ်ဆန်းဖြစ်တယ်ဆိုတာအမေရိကန်ဆိုရသိရှိအောင်အားထုတ်မှုဖြစ်တယ်လို့သမ္မတ George W. Bush လက်ထက်ကအရှိအာချဆိုင်ရာယာယီလက်ထနိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့သူ Evans Ruby က VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဆိုရဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သန်းရေးတောင်းဆိုမှုကိုအလျော့ပေးလက်လျောနိုင်မှာမရှိဘူးလို့လည်းသူကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ဟာပြီးခဲ့တဲ့အောက်တိုဘာလကစတော့ဟ ோம் မြို့မှာလုပ်ငန်းအဆင့်ဆွေးနွေးပွဲတွေပြုလုပ်ခဲ့ပေမဲ့တိတ်မကြခင်ကရပ်ဆိုင်းသွားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကဥပဒေပညာပေါင်းခတ်တူဟာသမ္မတရှီကျင်းပင်အစိုးရအကြောင်းပုတ်ခတ်တဲ့စာတမ်းနဲ့ရေးသားခဲ့တာကြောင့်ဘေကျင်းမြို့မှာဖန်ခံလာရပါတယ်။ယူဇန်ဂရန်ကိုတရားစင်ကျော်တဲ့ရဲတွေကတင်းလာနေမနဲ့မှလာပြီးသူ့အိမ်ကနေဖမ်းခေါ်သွားကြတယ်လို့သူ့သူငယ်ချင်းတွေကပြောပါတယ်။သူငယ်ချင်းကန်ဆောင်နိုင်ရဲ့ပြောပြကြရာကွန်ပျူတာနဲ့စာရွက်စာတမ်းတွေကိုလည်းသိသိသွားကြအောင် The New York Times သတင်းစာကဖော်ပြပါတယ်။သူဟာခြံတူးနောက်တော်မင်းကိုလဲပတ်သွားလာနေစဉ်ပြည်ထစာမှုဆွဲမှုနဲ့ဆွဆွဲခံထားရတာဖြစ်ကြောင်းရဲတွေကပြောတယ်လို့သူစဉ်းကြီးကဆိုပါတယ်။ယူဇန်ဂရန်ကဘေကျင်းမြို့ကနာမည်ကြီးတပ်သူဖြစ်တဲ့ရှင်ဟွာတပ်သူမှာ2019နှစ်တိနှစ်ပေါင်းများစွာပို့ချတင်ကြလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာသမရရှိရဲ့အာဏာအုပ်ချုပ်မှုတင်းကျပ်လာတဲ့အပေါ်ပုတ်ခတ်ရေးသားခဲ့ပြီးတဲ့နောက်စာတင်တာတွေနဲ့သူ့စီစဉ်နာပြုရာတွေကိုတားမြစ်ခံလိုက်ရပြီးနေအကျဲကျုံးနဲ့ဖမ်းဆီးခံလိုက်ရပါတယ်။ဖေဖော်ဝါရီလထဲမှာရေးသားထုတ်ဝေခဲ့တဲ့သူဆောင်မားထဲမှာတရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လွှတ်ဝတ်မှုနဲ့လိင်လည်လှည့်ပြမှုတွေအကြောင်းအပြစ်တင်ရေးသားထားပြီးဒီဗိုင်းရပ်စ်ကိုဝူဟန်မြို့မှာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ကမ္ဘာ့ကပ်ရောဂါအသင်းပြောင်းသွားပြီးကမ္ဘာတဝန်းကလူပေါင်း 17.4 သန်းကိုဖျားနာစေပြီးသေဆုံးသူဦးရေ 5,300 ကျော်ရှိပြီဖြစ်ပါတယ်။ တဲ့င်းလေးကိုမတ်တငီထိုင်တဲ့အတူတင်ပြပေးခဲ့တာပါခုချိန်ကစပြီးဇွင်းလာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါမယ
်ကျွန်တော်ညဝင်းအောင်ပါခင်ဗျာလူအခွင့်ရေးချိုးဖောက်ကျူးလွန်တဲ့ဆွဆွဲချက်နဲ့မြမတမတော်ကဝေဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့ဒူးတက်ချုပ်ဒူးဗိုလ်ချုပ်မှူးကြီးစိုးဝင်းတို့ကိုပြည်ထောင်အစိုးရကတင်းလာနေမှာတန်ခတ်အေးအေးယူလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပါအဝင်အခြားတိုင်းသားဒေသတွေမှာမြမစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေအတွက်တောင်ဝန်အရှိဆုံးမြန်မာစစ်တပ်ခေါင်းဆောင်နှစ်ဦးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့ဒူးတက်ချုပ်ဒူးဗိုလ်ချုပ်မှူးကြီးစိုးဝင်းတို့ကိုပြည်တွင်းအစိုးရကပိတ်ဆို့တံခါအရေးယူလိုက်ကြောင်းပြည်တွင်းနိုင်ငံသားရေးဝန်ကြီးဒေါမနစ်ရပ်ကဇူလိုင်6ရက်တင်းလာမြင်မှာကြေညာသွားပါတယ
် They will include those who perpetrated the systematic and brutal violence against the Rohingya population in Myanmar
မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူမဆန်တဲ့အကြမ်းဖက်မှုတွေကိုအစီအစဉ်တကျနဲ့ကျူးလွန်ခဲ့တဲ့အတွက်သူတို့ကိုလည်းအခုအေးအေးယူတံခါးမှုမှာထဲသွင်းလိုက်ပါတယ်လို့ဗီဒီဝင်ကြီးကပြောသွားတာပါမြန်မာစစ်တပ်ခေါင်းဆောင်နှစ်ဦးကိုဗီဒီအစိုးရကမက်နစ်စကီအက်အေးအေးအေးအေးယူလိုက်တာဖြစ်ပါတယ်စစ်တပ်ကရောမြန်မာအစိုးရကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်ဗီဒီနိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေတဲ့နှောင်းက EU တစ်ခုလုံးရဲ့မူဝါဒအရမြန်မာစစ်တပ်နဲ့စစ်ခေါင်းဆောင်တွေပေါ်တံခါးပိတ်ဆို့အေးအေးယူဖို့ခက်ခဲပေမဲ့အခုအခါဗီဒီက EU ကနေခွဲထွက်လာပြီမို့မြန်မာစစ်ကောင်းဆောင်တွေကိုအခုလိုအေးအေးယူလာတာဖြစ်တယ်လို့ဘာမာကင်ပင် UK မြန်မာအရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာမတ်ဖာမနာက VOA မြန်မာပိုင်းကိုပြောပါတယ်ဒါပေမဲ့ဗီတင်ရဲ့အခုပိတ်ဆို့မှုဟာဟန်ပြတက်တက်တာဖြစ်တယ်လို့သူကဝေဖန်လိုက်ပါတယ
် The British government is making symbolic sanctions but it's not going to hurt them virtually Minor I cannot come on holiday he has no business in
ဗီဒီအစိုးရရဲ့ဆုံးဖြတ်ချက်ကဟန်ပြအေးအေးယူပိတ်ဆို့မှုတာဖြစ်ပြီးလုံလောက်တဲ့အေးအေးယူမှုမဟုတ်ပါဘူးဘူဂျုံမင်းအွန်လိုင်းအနေနဲ့ဒီနိုင်ငံကိုအလေအပတ်ခီလာရောက်မှာမဟုတ်တလို့ဒီနိုင်ငံမှာသူ့စီးပွားရေးလုပ်ငန်းတွေလည်းမရှိပါဘူးသူ့ဘဏ်ငွေစင်းလည်းမရှိပါဘူးဒါကြောင့်ထိရောက်မှုမရှိနိုင်ပါဘူးလို့ပြောသွားတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေပုံမှန်သာမကတိုင်းရင်းသားဒေသတွေမှာပါစစ်ရာဇဝတ်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေစေဖြစ်တာကြောင့်ဒါကိုထိရောက်စွာတားမြစ်ဖို့လိုတယ်လို့မတ်ဖာမနာကထောက်ပြပါတယ
် We want sanctions that hurt all the military businesses on the military companies on UMA and MEC
ကျွန်တော်တို့အနေနဲ့ကတော့မြန်မာစစ်တပ်ပေါ်ပြင်းထန်တဲ့ပိတ်ဆို့အေးအေးယူမှုမျိုးကိုချမှတ်စေချင်တာပါမြန်မာစစ်တပ်နဲ့ပတ်သက်သမျှစီးပွားရေးလုပ်ငန်းအားလုံးကိုပိတ်ဆို့ဖို့လိုပါတယ်ဥပမာမြန်မာစစ်တပ်ပိုင်းဥပိုင်နီမီတက်လိုဟာမျိုး MEC လိုဟာမျိုး Mitel မြန်မာဘီယာစတဲ့လုပ်ငန်းတွေကမြန်မာစစ်တပ်နဲ့စစ်ကောင်းဆောင်တွေအတွက်ဝင်ငွေရနေတာပါဒီဝင်ငွေတွေနဲ့မြန်မာစစ်တပ်ကလက်နက်တွေစုဆောင်ပြီးတိုင်းသားဒေသကစစ်ပွဲတွေမှာတုံရင်လူအခွင့်ရေးချိုးဖောက်မှုတွေဖြစ်လာတာပါလို့ပြောသွားတာပါဗြိတိရှားအစိုးရကမြန်မာစစ်ကောင်းဆောင်တွေအပေါ်အေးအေးယူပိတ်ဆို့ပေမဲ့ဗြိတိရှားကုမ္ပဏီတွေကတော့မြန်မာစစ်တပ်ပိုင်းလုပ်ငန်းတွေနဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတာကိုတော့မတားဆီးနိုင်ဘူးလို့မတ်ဖာမနာကထောက်ပြအပြစ်တင်ပါတယ်အဲ့ဒီထဲမှာထင်ရှားတာကရန်ကုန်မြို့ကမြန်မာစစ်တပ်ပိုင်း MDM စစ်ကမ်းလေပတ်မှုမှာ Fortia Management ဆိုတဲ့ဗြိတိန်ကုမ္ပဏီကအကျိုးတူလုပ်ခဲ့တာကိုထောက်ပြပါတယ်Magnitsky Act ဟာကမ္ဘာလုံးဆိုင်ရာဥပဒေဖြစ်ပြီးလူအခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုတံခါးပိတ်ဆို့အေးအေးယူတဲ့ဥပဒေဖြစ်သမ္မတဥဘာမလက်ထက်2012ဒီဇင်ဘာလကအမေရိကန်အောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တာဖြစ်ပြီး2016မှာကမ္ဘာလုံးဆိုင်ရာဥပဒေဖြစ်ကျင့်သုံးလာတာဖြစ်ပါတယ် Magnitsky Act ပြဋ္ဌာန်းချက်အရလူအခွင့်အရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုဗန်စင်းတွေကိုထိန်းချုပ်တာတင်းစီတာလုပ်ပိုင်ခွင့်ရှိပြီးအဲ့ဒီလူတွေရဲ့ပြင်ဝင်ဝင်ဗီဇာကိုပိတ်ပင်ထားမှာဖြစ်ပါတယ်2019ဒီဇင်ဘာလတုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနဲ့ဒူဗိုလ်ချုပ်မှုကြီးစိုးဝင်း69ချင်းမြန်တက်မှမှုဗိုလ်ချုပ်တန်းဦးနဲ့33ချင်းချင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ကို Magnitsky Act ရအမေရိကန်ကအရေးယူခဲ့တာရှိပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်းမှာလူပေါင်း180ကျော်သေဆုံးခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးတပ်မတော်ကအစင်းညင်အရာရှိ2ယောက်ကိုအရေးယူလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါဖားကန့်မြို့နယ်ဝေခါကြီးရွာအနီးလူပေါင်း182ယောက်ထပ်မင်းသေဆုံးခဲ့ပြီး54ယောက်ဒဏ်ရာရခဲ့တဲ့မြေပြိုကျမှုအတွက်လုံခြုံရေးတာဝန်ရှိသူတွေအဖြစ်တက်မမှုတဦးနဲ့ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတို့ကိုအရေးယူလိုက်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ
်ဒီလုံခြုံရေးရာတာဝန်ရှိသူတွေနေရာမှာအိမ်မှာကန့်တတ်ထားရရှိနေကားစီးထားရရှိနေအစီအစီကနေရှိနေဒီကနေအမိတ်နေရှိနေအဲ့ဒီနောက်တဲ့သူကချိုးဖောက်ခဲ့တာလေ၊စိုက်နာဖို့အားနေခဲ့တာလေ၊ခလက်ပတ်တဲ့သူကမလိုက်နာတာလေ၊ချိတယ်လို့ရှိရင်ပုံစံကြီးက ဒါတောင်းရည်ရတဲ့လူတွေအပြင်နဲ့ဒါတွေကိုစားသိဖို့ဒါတွေကိုကန့်သတ်ဖို့ဒါတွေနဲ့ပတ်သက်ပြီးကြကြအဆင်ပြေပြင်ပြဖို့တောင်းရှိပါလိမ့်မယ်။ဒါတွေကိုလိုက်လာဖို့အားနည်းခဲ့တယ်၊ဆိုင်းလာဖို့ပြတ်ခတ်ခဲ့တယ်၊ချိုးပေါက်ခဲ့တယ်ဆိုလို့ရှိရင်ဒီအကြီးအကဲမှာဖြစ်ပါလေ။သမ္မတရဲ့စစ်ထက်ဥပဒေဆိုင်ရာလုံခြုံရေးအတိုင်းအောင်ရောင်းရတာပါလို့လည်းစစ်တရားရုံးဖွဲ့ပြီးစစ်ဆေးရတယ်ဒါရှိပါလိမ့်မယ်
။မတော်တဆမှုမှာတာဝန်ရှိသူတွေအဖြစ်တမတော်ကအရေးယူလိုက်တဲ့လုပ်ရက်ကိုတော့ဖားကန့်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထင်မောင်မြင့်ကကြိုဆိုလိုက်ပါတယ်။အလားတူအစိုးရအနေနဲ့လည်းတာဝန်ရှိသူတွေကိုအရေးယူသွားဖို့တိုက်တွန်းသွားခဲ့ပါတယ်။
အဲ့လိုဖြစ်ရည်ကြောင်းရင်းကပူပေါင်းဆောင်ရွက်မှုရှိတော့ဒါဘာပဲဖြစ်ဖြစ်ဆံပြပေါ့ဗျာ။နောက်တော့ပူပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကတော့ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့လုပ်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီဘက်ကလည်းလာပဲထင်တာပဲကျွန်တော်ထင်တာတော့ပြည့်ပြည့်တတာလုပ်ပြလို့ကျွန်တော်တို့ဆွေးအဖွဲ့ကလည်းပြည့်ပြည့်တတာလုပ်ပြရမလို့ဒါပြည်ထောင်စုဝန်ကြီးကနေမှဒီမှာအတိအကျလာပြီးမှစစ်ဆေးတယ်သူတို့ဘိုင်းကနေမှတပ်ပိုင်းကိုလည်းအရေးယူပေးတယ်ဆိုကျွန်တော်တို့ဆွေးအဖွဲ့ကလည်းတက်ဆိုင်ရာဝန်ကြီးတို့တက်ဆိုင်ရာဌာနဆိုင်ရာတို့ပေါ်လေအရေးယူတင်တယ်လို့ပြောမြင်တယ်။ဟုတ်ကြပါလားပူပေါင်းလို့ရမှာလေ။
မြမအစိုးရရဲ့တရားစတာနဲ့တဘာဝပဝင်ချင်းထင်းသိဝင်ကြီးဦးအောင်ဝင်းဥက္ကဋ္ဌအနေနဲ့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတော့ကချင်ပြည်နယ်ဖားကန့်ဒေသမှာတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်။စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကကျောက်စိမ့်တူဖော်ရေးလုပ်ငန်းရှင်တွေနဲ့ကုမ္ပဏီတောင်းရှိသူတွေကိုမေးမြန်းစစ်ဆေးတာတွေ၊ကွင်းစင်းလေးလာတာတွေပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်။တမရောကတော့အရေးယူလိုက်တဲ့စစ်ဖက်ဆိုင်ရာအရာရှိတွေကိုလက်တလုံးမူလတာဝန်တွေမှာပြန်လည်ထမ်းဆောင်ဖို့ညွှန်ကြားထားပြီးဆက်လက်အရေးယူမှာဖြစ်ကြောင်းပြောဆိုထားပါတယ်။တချင်ငင်းငင်းရေးကွန်ရက်ညှိနှိုင်းရေးမှူးတော်ခွန်ကြားကတော့လက်တွေ့အရေးယူတဲ့လုပ်ရက်တွေနဲ့ထိရောက်တဲ့ပြည်ပြင်ပြောင်းလဲမှုတွေရှိမှသာအခုလိုအဖြစ်ဆိုးမျိုးကိုရှောင်ဖယ်နိုင်မယ်လို့သူမကမြင်ပါတယ်
။ဖြေရတာကောင်းပါတယ်။ဒါပေမဲ့ဒီဥစ္စာဟာကျမတို့အခုနိုင်ငံရေးအရအမိကောင်းပဲရဖို့လားဒါမှမဟုတ်လို့ရှိရင်ဘလောက်အတိုင်းသာထိပဲတက်ရောက်ပါလေဆိုတာလေကျမတို့မတည်ဘူးရှင့်ကျမတို့အနေနဲ့ဖြစ်စီချင်တာကတော့အဲဟုတ်ပြီမှားခဲ့တာလည်းမှားပြီဖြစ်ပြီးတာလည်းဖြစ်ပြီးအဲ့တော့ရှိနေတဲ့ဒီနိုင်ငံတော်ကနေ budget ဆိုင်ထုတ်မှု CSR fund တွေလည်းရှိတယ်ဒါတွေအကုန်လုံးနဲ့ပြုပြင်မှုမှလိုရသမျှကိုအကုန်ပြုပြင်မှုမှပြီးတော့မှလက်ရှိကာလမှာထပ်မဖြစ်အောင်ပြုပြင်မှုမှလိုလိုအပ်တယ်လို့အနာဂတ်မှာပြန်မဖြစ်အောင်လည်းအဲစူတင်ပြီးတော့မှကာကွယ်မှုပြီးရင်တရားဥပဒေစိုးမှုအောင်လှုပ်ဆောင်မှုဒါတွေအကုန်လုံးကိုလိုအပ်တယ်လို့ယူဆပါတယ်ရှင့်မလုပ်ဘဲနဲ့ဒီမြောက်ကိုပဲအရေးယူရဆိုရင်တော့ဒါထိရောက်မှုမရှိဘူးလို့ယူဆတယ်တရားမှုမတိရခါဒီအရေးယူမှုကျိုးဆိုတယ်လို့ပြောရဖို့လည်းနည်းနည်းခက်ပါရဲ့ရှင့
်။ဖာကန်ဒေတာမှာ2015ခုနှစ်တုန်းကမြေသားပုံပြိုကျရာကလူ100ကျော်လောက်တည်ဆုံခဲ့တာရှိခဲ့ပြီးပါတယ်။အခုလိုမတော်တဆဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတော့မြန်မာနိုင်ငံမှာစောင့်ရက်ဥတွေကိုအတီးတူထားပေမဲ့လက်တွေ့ကျင့်သုံးနိုင်မှုမရှိတာဟာလည်းအကြောင်းရင်းတစ်ခုဖြစ်တယ်လို့အကြေခတ်တချို့ကထောက်ပြနေကြတာတွေရှိပါတယ်။နိုင်ငံတကာသဘာဝတရားစတာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့Global Witness ကတော့ကချင်ပြည်နယ်မှာကြောက်စိမ့်တူဖော်မှုတွေကိုအစိုးရကထိန်းချုပ်ဖို့ပြတ်ကွက်နေတာကြောင့်ဖားကန့်ဒေတာမှာအခုလိုထိခိုက်သေးဆုံးမှုတွေကြုံနေရတာလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကြုံရတဲ့ဒီဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံတို့ကကြော်ညာချက်တွေအတိအကျထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
မကြသေးခင်ကစလို့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလဲနှုန်းကျဆင်းလာနေတဲ့အတွက်ကုန်သုံးလုပ်ငန်းတွေမှာထိခိုက်လာမှာစိုးရိမ်မှုတွေထပ်ပေါ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံဘူဘန်ရဲ့ဒီနေ့ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းရင်းညွှန်းတန်ဖိုးဟာ1,387.3ကျပ်ဖြစ်ပြီးပြင်ပဘန်ဒီမှာတော့ဒေါ်လာကို1,360လောက်သာဈေးပေါက်ပါတယ်။ဘူဘန်ကဂျာဝင်ထိန်ဖို့ဂျူပန်နေတဲ့ကြားကဒေါ်လာစိတ်တဖြည်းဖြည်းကျလာတဲ့အပေါ်မှာတော့ပြည်တွင်းကုန်ထုတ်လုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ကုန်သွယ်ရေးဝန်ကြီးဌာနသင်တန်းကျောင်းတာဝန်ခံဦးသိန်းမြင့်ဝေကတော့ငွေလဲလဲနှုန်းကျပ်ငွေ1200အောက်အထိကျဆင်းမသွားဖို့မျှော်လင့်ကြောင်းပြောပါတယ
်။အခုလက်ရှိကတော့ဘူဘန်ဝင်ရောက်ထိန်းချောင်းပေးနေတာပဲပေါ့နော်။အဲဒါကတော့သိတာထင်တာရဲ့ချက်ကလေးပေါ့။အဲလိုဝင်ရောက်ထိန်းချောင်းဝေလို့လေကျဆင်းကျလိုက်တာကဘူမကြဘူးလို့လည်းမြင်တာပေါ့နော်။ပထမတစ်ချက်ကတော့အဲဒုတိယကတော့အဲ့လိုတောက်မြာအောက်ရောက်သွားတယ်ဆိုရင်လည်းသိကြိုက်ဘူးပေါ့နော်ကျွန်တော်တို့အမြင်ရတော့လေအဒီ1400ဆောက်ဝန်းကျင်လောက်ပါတော့ the reason why exchange rate ရှိမယ်လို့မြင်တာပေါ့
ပြည်တွင်းကုန်ထုတ်လုပ်ငန်းတွေအထူးသဖြင့်အထက်ကျောင်းလုပ်ငန်းတွေဟာပို့ကုန်အတွက်အမေရိကန်ဒေါ်လာနဲ့ရပြီးဝန်ထမ်းတွေကိုလာတာရှင်တဲ့အခါမှာကျပ်ငွေလဲလဲရသလိုလာတာတူပြီးညှိနှိုင်းတာတွေလည်းရှိလို့ဒေါ်လာဈေးဆက်ကြမဆိုရင်တော့ကုန်ထုတ်လုပ်ငန်းတွေအတွက်အဆင်ပြေမှာမဟုတ်ဘူးလို့ရွှေလင်းမဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOE ကိုပြောပါတယ်
ကျွန်တော်တို့နိုင်ငံရဲ့ export ဆွက်ချာတော့ပြောင်းတာပါဗျာ သူတို့ရဲ့ဒီဟာအစည်းအဝေးပေါ့ကျွန်တော်အကူရတယ်။အဲသူတင်ဖို့တိုင်တယ်လို့ပဲကျန်တဲ့ဒီလိုင်ဒါဆွေကြီးတာပေါ့။ဒါသူတို့တွေကလည်းကျန်တဲ့နိုင်ငံတွေနဲ့ဦးတည်ချိတ်ဆက်တာတွေညားတဲ့အခါကျတော့ကျွန်တော်တို့ဆုံးမှုပုံစံတွေတော့ပြောင်းလာတာကိုတွေ့ရပါတယ်ဗျ။အဲပြောင်းလာတာနဲ့အမှခုနကျွန်တော်တို့အနုမေးကြီးပြောင်းလာတယ်ပေါ့
။ဒေါ်လာဈေးကျလို့ပို့ကုန်လုပ်ငန်းရှင်တွေစိုးရိမ်နေတဲ့တစ်ချိန်ထဲမှာပဲမြန်မာနိုင်ငံရဲ့အကုန်ထုတ်လုပ်မှုအညွန့်ကိန်းဟာမေလထဲမှာ 38.9 ရှိနေတာကနေ 48.9 အထိတိုးလာကြောင်းလန်ဒန်အခြေစိုက်စီးပွားရေးအကြေဖြတ်အဖွဲ့ IHS Market ရဲ့ဇူလိုင်2ရက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုတိုးတက်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကတော့ကွန်ဝေးပညာရှင်ဦးသိမ်းမြင့်ဝေကအခုလိုသုံးသပ်ပါတယ်။
တော့တော့အောက်ချောက်ဖားရင်တော့တကယ်လို့ဒုက္ခတွေ့နေတာပေါ့နော်။ဒီကကိုဗစ်လည်းဖြစ်နေတယ်လက်ရှိ။အခုလိုသွားရလည်းဒုက္ခလာတာတိုးတောင်းနေတယ်။ order တွေလည်းမကျင်။နော်ရတဲ့ order လည်းပို့ဖို့ကလည်းခက်နေတယ်။အဲတော့ကျွန်တော်တို့ဆီမှာအစအဆုံးဘာမှမရှိနိုင်ဘူး။ပိတ်ကြစား။ချိုးချိုးဝါးဝါးကြီးဖြစ်လာပြီးရဲ့လို့တော့မပြောသေးပါဘူး။တန်ဆူလေးဖြစ်တော့နော်။ကျွန်တော်တို့ဒီနေနေတဲ့ဟာလေးဖြစ်နိုင်တော့ကိုကောင်းတော့နော်။ဒီလိုဖြစ်ကြတော့ချိန်လို့မရနိုင်ဘူး။နော်ဒါပေမဲ့နိုင်ငံတော်ဝန်ကြီးတဲ့အခါကျတော့နိုင်ငံတော်အနေနဲ့လုပ်လို့ရတာတွေအများကြီးရှိပါတယ်နော်။စိုးစိုးဝေါဝေါဖြစ်ဖြစ်တယ်မှာတော့အခြေအနေပါအောင်တော့တည်ဖို့တော့ဆိုတာပေါ့နော်
။မြန်မာကွန်တော်ရေးဝန်ကြီးဌာနအချက်အလက်ရဆိုရင်2019ကနေ2020အပိလာအထိပုံမှန်နဲ့ငွေစားကွန်တော်ရေးပို့ကုန်တဲ့အတွင်းကနှစ်ခုပေါင်းမှာမြန်မာနိုင်ငံကအမေရိကန်ဒေါ်လာတန်ပေါင်း 22,657.42 ဘူကွန်တော်ထားပြီးတွင်းကုန်ကတော့အနည်းငယ်ပုံများနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်မြို့ကနေတရင်ပြပူထားတာဖြစ်ပါတယ်
။ကိုဗစ်ကာလကန့်သက်ချက်တွေရှိနေစေဖြစ်တာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးမှာအကြီးအကျယ်ထိခိုက်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။မြန်မာနဲ့တရုတ်နိုင်ငံကြားအကြီးကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ဂိတ်ကိုပြန်ဖွင့်ပေးထားပေမဲ့ကန့်သက်ချက်တွေရှိနေစေဖြစ်တာကြောင့်ကုန်စည်စီးဆင်းမှုတွေကြံ့ကြာမှုတွေနဲ့ညှဉ်းနှံဆုံးရှုံးမှုတွေရှိနေတယ်လို့ကုန်သည်တွေကပြောပါတယ်။နယ်စပ်ဖြတ်ကျော်တဲ့ကုန်ကားတွေကိုတပ်ဆိုင်ရာနိုင်ငံကရင်မောင်းတွေနဲ့တာဝန်ရောက်ခွင့်ပြုထားတာကြောင့်တရုတ်နိုင်ငံဘက်ကကုန်စီတင်ပို့ရမှာအစားထိုးရင်မောင်းရှာဖို့သတင်းတစ်ပတ်လောက်အထိကြာမြင့်ပြီးညှိနှိုင်းဆုံးရှုံးမှုတွေကြုံနေရတယ်လို့မူဆယ်မြို့ရွှေနဂါးကုန်စီတိုင်းကဦးကျော်စေရကပြောပါရယ်
။တရုတ်ထဲကဝင်မဲ့အခြေကောင်မှန်ဝင်ပေါက်ရောက်ဆိုရင်အနည်းဆုံးအမ6-8000လောက်ကာတန်ရတယ်အဲဒီတော့ကတော့ရှိကြပါဘူး။ကောင်းကောင်းဆိုတော့ငကူပြရတဲ့ပေါက်ကြီးတဲ့2ဆပေါ့နော်။လာဆောက်လို့ပြရတယ်ငကိုတို့ရန်ကုန်တို့ရင်10တင်းလောက်ရတယ်တော့အခုတို့30လောက်ပြရတယ်အဲ့လိုအပိုင်းတွေတော့ရှိကြပါတော့လူသားကတွေအကုန်တက်လာတော့လူသားကလူသားတွေကလည်းအထက်ထဲမှာဝင်လို့မရတော့လူသားကတွေပါဈေးအကုန်တက်ကုန်တာပေါ့သုံးရှုံးမှုကတော့ကျွန်တော်တို့ထင်တော့ကတော့ဂျာဂိုင်လုံး60လောက်တော့ရှိမယ်ဂျာဂိုင်လုံး60ဆိုတော့ကကျွန်တော်တို့ငကိုတလောက်ကိုကောက်အစီ100ထွက်နိုင်တဲ့ဂိတ်တွေဆိုရင်တော့အခုဆိုရင်ကောက်အစီ40လောက်30 40အဲ့လောက်ကိုထွက်နိုင်တော့တယ်ပေါ့လူသားကျွမ်းကျင်လူသားမရှိတဲ့အပိုင်းရယ်ကောင်းကောင်းတန်တာကဈေးမြင့်တဲ့အပိုင်းရယ်လူသားခေါ်လို့မရတဲ့အပိုင်းတွေလို့ဒီပေါကုန်တာပေါ့
တရုတ်နိုင်ငံကနေစတင်ပြန့်နှံ့လာတဲ့ကတ်ယောဂါကိုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့မူဆယ်ကုန်သွယ်ရေးဂိတ်ကို February 23ရက်နေ့မှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့လည်းကန့်သက်ချက်တွေရှိနေစေဖြစ်နေတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာကြံ့ကြာမှုတွေကြုံနေရပြီးကုန်သွယ်မှုတွေဟာလည်းတိတိတတ်တာကျဆင်းနေတယ်လို့မူဆယ်နန့်ခန်နယ်စပ်ကုန်သွယ်ရေးကုန်သည်များအတင်းတွဲဖက်အတွင်းမှုဦးဆိုင်ထွန်းကိုကိုကပြောပါတယ်
တကယ်တကယ်ပြောရင်တော့ကုန်သွယ်မှုကတော့တဝက်တော့ကြာနေကြတောင်ရှိလူတွေကတော့သုံးပုံတစ်ပုံကုန်သွယ်မှုကြာတယ်ဆိုတော့မှန်တော့တကယ်ကုန်သွယ်မှုကပုံမှန်ကုန်သွယ်မှုတက်တော့အများကြီးကြာတယ်ည
မူဆယ်နေဆက်ကုန်သွယ်မှုပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံကုသရန်ဝေရေးဝန်ကြီးဌာနရဲ့တရားဝင်ကိန်းဂဏန်းတွေအရ2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000နီးပါးရှိပါတယ်ရှင်ကျွန်မအိတ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဘူဆလဘီကမ္ဘာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားနေတဲ့ဆောင်မတို့ကမူရင်းအပေါ်မှာပြတ်ထွန်းထုတ်ပြီးကျွန်တော်ကြော်စံတာပြောပြမှာဖြစ်ပါတယ်။မြန်မာနိုင်ငံလာမယ့်ရွေးကောက်ပွဲနဲ့တိုင်းရင်းသားများရဲ့အရေးပါမှုဆိုတဲ့ခေါင်းစဉ်နဲ့ Key Human ရေးသားထားတဲ့ဆောင်ပါကို orfonline.org မှာဖတ်ရပါတယ်။နိုဝင်ဘာ6ရက်2020မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာလိုက်ပြီးလွတ်တော်2ရက်နဲ့ပြည်내တိုင်းဒေသကြီးအလုံးအမှတ်နေရာ ထောင်းတရာ96နေရာအတွက်ပါတီဝမ်90ကျော်ဝင်ရောက်ရှင်ပြန်ကြဖို့စီစဉ်နေပါတယ်အခုအချိန်ကြီးတော့NLD နဲ့အတိုက်အခံUSDP ကြံခိုင်ရေးဆိုတဲ့ပါတီနှစ်ရက်နဲ့ဒေပါတီရနိုင်လဲဆိုတာပဲအဓိကစဉ်းစားနေကြပါတယ်ဒါမဲ့ဒီပါတီနှစ်ရက်လုံးဟာအစိုးရဖွဲ့နိုင်လောက်အမတ်နေရာအများစုရနိုင်ပါမလားဆိုတာလဲစဉ်းစားစရာရှိနေသေးတော့လူကောက်ပွဲအပြီးအစိုးရဖွဲ့စည်းရဲ့ကိစ္စမှာ ကျန်နိုင်ငံရေးပါတီငယ်တွေတိုင်းရင်းသားပါတီတွေဟာအရေးပါလာနိုင်ွယ်ရှိနေပါတယ်။ICJ မှာဂျန်နိုဆိုက်ဆူဆွဲချက်ကိုစီတန်းကနေမမမမခုခံချပါခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့ခွင့်ဆိုင်ရာကနှုံးတော်ဗမာလူများစုကြားမှာထောက်ခံမှုပုံမော်ရရှိလာပါတယ်တဲ့။သို့တော်လည်းပဲ NLD ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စကိုရှေ့မတူနိုင်စေတဲ့အပြင်ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းတတိယရောက်မပြင်းနိုင် January နဲ့မတ်လအတွင်းကတော့အောင်ဆန်းစီဟာတိုင်းဒေသတော်တော်များများကိုခီးထွက်ခဲ့ပါတယ်။ NLD ရဲ့ထိတန်းကောင်းဆောင်လူဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကလည်းတိုင်းဒေသတွေအတွက် NLD အမှတ်လောင်းကိုသူတို့ဒေသခံတိုင်းဒေသတွေထဲကပဲရွေးမယ်လို့ပြောထားပါတယ်။ဒါဟာတိုင်းဒေသပြည်နယ်တွေရဲ့ထောက်ခံမှုခိုင်မာရေးအားထုတ်မှုတရဖြစ်နိုင်ပေမဲ့တချိန်တည်းမှာပဲရွေးကောက်ပွဲအလွန်တိုင်းဒေသပါတီတွေနှုတ်ထလာစေမဲ့လမ်းဖွင့်ထားသူလည်းဖြစ်နေပါတယ်။ People's Party, PDU Party နဲ့ UPPA ခေါ်ညီညွတ်သောနိုင်ငံရေးပါတီများမဟာမိတ်တို့လိုပါတီစစ်တွေပေါ်ပေါက်လာခြင်းဟာလည်းပဲအန်အယ်ဒီထောက်ခံသူတွေမဲ့ကိုကွဲပြားသွားစေနိုင်တယ်လို့တက်တက်ကြွတော့နောက်ကံပြူ ဒီသာအတွင်းမှာပါတီခွဲတွေများနေလို့မဲ့ကွဲသွားတယ်ဆိုတာပဲဖြစ်ပြီးအခုဒီတချိန်မှာတော့ဒီသာတွင်ပါတီတွေအလုံးပူးပေါင်းကြပြီးကြံတိုင်းရင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့စည်းရေးကိုလည်းသူတို့အချင်းချင်းကြားမှာသဘောတူညီထားရတယ်လို့ဆိုပါတယ်ရွေးကောက်ပွဲရလောက်ကိုပြောင်းပြစ်နိုင်ဖို့တိုင်းရင်းသားပါတီတွေရဲ့ဒီလိုအထောက်အမှုဟာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးသို့တော်လည်းပဲ NLD ရဲ့ကြီးမားတဲ့အောင်မြင်မှုနဲ့တိုင်းရင်းသားပါတီရဲ့အကြအကွဲအကျဲတွေကြောင့်ခရီးမပေါက်ခဲ့တာဖြစ်ပါတယ်အခုခါတိုင်းရင်းသားရဲ့မဟာမိတ်ဖွဲ့စည်းမှုပိုပြီးအကောင်လာတာကိုကြည့်မယ်ဆိုရင်တော့ 2020ရွေးကောက်ပွဲကနေမြန်မာနိုင်ငံရွေးကောက်ပွဲနိုင်ငံရေးအခန့်ကဏ္ဍတစ်ခုကိုစံသစ်စီလာနိုင်လိမ့်မယ်လို့ယူဆကြောင်းပြသထားပါရစေ။အခုတစ်ခါလဲရွေးကောက်ပွဲနဲ့ပတ်သက်ပြီးခံမှန်းသုံးဘတ်ဂျက်တစ်ခုကိုပဲအကြည့်ဆုံးပြောပြပါရစေ။ မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်အခြေအနေတွေပိုကောင်းမွန်လာနိုင်သလားဆိုတဲ့ကောင်းစဉ်နဲ့အိန္ဒိယနိုင်ငံ The Statesman သတင်းစာရဲ့ Editor အဖွဲ့ TheStreetTimes.com မှာဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ Democracy မြန်မှန်းချက်ဟာပြီးခဲ့တဲ့ 9 နှစ်တာကာလအတွင်းမှာအားရစရာမရှိခဲ့ဘူး။အရသာအစွဲဟာစစ်တပ်ရဲ့လောင်းရိပ်အုံမှာပဲရှိနေခဲ့တယ်လို့စာရေးပါတယ်။တချိန်တည်းမှာပဲ 2019မှာ Rohingya Muslim တွေ အပေါ် စစ်တပ်ရဲ့ Yes Sir ကျူးလွန်မှုတွေကြောင့်နိုင်ငံတကာဖိအားကိုလည်းပဲအစိုးရကရင်ဆိုင်နေရပါတယ်။ပြည်တွင်းမှာလူကြိုက်ဖိတ်များစေဖြစ်ပေမဲ့လူတွေရဲ့မျှော်မှန်းချက်နဲ့ကန့်ညီအောင်နောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ်အင်အားသုံးပြင်းထန်မှုတွေအတွက်ဝေဖန်ခံရတာတွေရောပါသွားအောင် NLD အနေနဲ့ရုန်းကန်နေရဆဲဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုကလည်းချိန်တိုင်းမပေါက်တဲ့အတွက် စစ်တပ်ကဒီကိစ္စနဲ့ပတ်သက်ပြီးအရသာအစိုးရကိုပဲပြစ်ဖို့နိုင်ပါတယ်။ဒီချိန်မှာပြုလုပ်လာတဲ့ရွေးကောက်ပွဲရလဟာနိုင်ငံရေးပါတီအတွက်သိပ်မရေရာလှပေမဲ့စစ်တပ်အတက်ကတော့အင်အားပူကောင်းလာနိုင်တယ်ဆိုပြီးတော့သုံးသပ်ထားတာဖြစ်ပါတယ်။ကျွန်တော်ကျော်စန်သာပါခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ် ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုကူးစက်ပြန့်နှံ့မှုကိုဆက်လက်ထိန်းချုပ်နိုင်ဖို့အတွက်ပြည်သူ့ပန်ကြားချက်ကိုဇူလိုင်လ15ရက်နေ့ထိအစိုးရကတုံ့ပြန်သတ်မှတ်လိုက်ပြီးပြည်သူအများစုကတော့နှာခေါင်းဆီးတွေမပါဘဲနဲ့လမ်းပေါ်သွားလာနိုင်မှုတွေကိုလှုပ်ဆောင်နေကြတာတွေ့မြင်ရပါတယ်။ရန်ကုန်မြို့ကန်ပြည်သူတွေအနေနဲ့ဘယ်လိုရှိနေသလဲဆိုတာကိုကြည့်ကြရအောင်ပါ။ ဆူလန်ကျောင်းဆရာကိုဗစ် 19ကိုတကဘာလုံးဆရာကပ်ရောဂါအဖြစ်WHO ကကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာနိုင်ငံတော်သမ္မတရုံးကနေပြီးတော့မတ်လ17ရက်နေ့မှာကြေညာချက်အမှတ်1/2020ပြည်သူများသို့ပြန်ကြားချက်ကိုထုတ်ပြန်ခဲ့ပါတယ်။ အဲ့ဒီထုတ်ပြန်ချက်ထဲမှာတော့ကိုဗစ် 19ရောဂါဟာလူစုလူဝေးများပြားလာတဲ့နေရာတွေမှာလျှင်မြန်စွာကူးစက်နိုင်တဲ့အတွက်ပြည်သူလူထုအနေနဲ့လူစုလူဝေးကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုမပြုတ်လုပ်ကြဖို့ပြည်သူများတို့ပြန်ကြားချက်ဆိုပြီးတော့ထုတ်ပြန်ခဲ့တာပါယခုအခါမှာတော့ဇူလိုင်လ15ရက်နေ့ထိတုံ့ပြန်သတ်မှတ်လိုက်ကြောင်းကိုဂျူလ29ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။
အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကရွှေပြည်လုံငန်းလုပ်ငန်းသူတို့ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။အခုအနေနဲ့ကတော့ကြိုးစားတာပေါ့နော်။ဒါပေမဲ့လို့လဲဆိုလက်ရှိအချိန်မှာရာသီတုပ်ကွေးမိုးရွာင်းကလည်းဖြစ်နေတဲ့အခါကျတော့အကိုတို့ဒီရန်ကွာလည်းလူနေမှုထူထပ်တဲ့အခါကျတော့လက်ရှိဒီ15ရက်ထပ်တိုးလိုက်တာအပြင်တနိုင်ငံလုံးအတိုင်းအတာနေရောအကိုတို့အနေနဲ့ရောဒ
ဲ့အတွက်စီးပွားရေးလုပ်ငန်းတွေပေါ်မှာတည်ရောက်မှုတွေရှိနေဦးမှာဖြစ်တယ်လို့သူမျိုးကိုခုလိုပြောပါတယ
်လောရတဲ့လူတွေမလာဘူးပေါ့လောရတဲ့လူတွေမလာတော့စီးပွားရေးအောင်လည်းကြက်တာပေါ့လောရတဲ့လူလာမှစီးပွားရေးအဆင်ပြေမှာလေကျွန်တော်တို့ကအခက်လုပ်ငန်းလောရတော့လာတဲ့လူရှိမှလေလူကိုဘေးကတိုးသွားဆိုတော့ဒါလည်းပြင်ထွက်ဖို့လူတော်များတယ်မထွက်ကြတော့ဘူးလေအဲ့တော့လုံးလုံးဝအဆင်မပြေဘူးပေါ့
လက်ရှိချိန်ဒီမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနတို့ကအသိပညာပေးခြင်းလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဒါ့ပြင်လည်းပြည်သူများစုအနေနဲ့နှာခေါင်းစည်းတွေတောင်မှတက်ဆင်မှုမရှိတော့ဘဲနဲ့ဒီတိုင်းသွာလာနေကြတာကိုတွေ့မြင်ရတဲ့အတွက်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကတာဝန်ရှိသူတွေကနိုင်ငံတော်တိုင်းနိုင်ငံဒေါအောင်ဆန်းစုကြည်နဲ့ပြုလုပ်ကြတဲ့ online တိုက်ရိုက်ဆွေးနွေးပွဲမှာပြည်သူတွေအနေနဲ့ကိုဗစ်ရောဂါကိုမိလျော့ပေါ်လျော့ပြီးတော့လမ်းပေါ်ထွက်ရှိမှုတွေများပြားလာတဲ့အကြောင်းကိုပြောဆိုခဲ့ပါသေးတယ်။ဆိုရအနေနဲ့နှာခေါင်းစည်းမတက်သူတွေ၊စီကန်းလိုက်နာမှုမရှိသူတွေကိုတော့နိုင်ရိုက်တဲ့လို့ကိုမြင့်သိန်းထွန်းကလည်းသူ့အမည်ကိုပြောပါလေ
။တော်လည်းသူကြည့်ပြောတာကတော့အဆင်ပြေပါတယ်။ကောင်းပါတယ်ဗောနော်အကုန်လုံးအဆင်ပြေပါတယ်။သူပြောနေတာတွေကတော့ဒီအောက်ခြေလူတန်းစားတွေကအစာဒီသူအကုန်လုံးသူဟိုအဆင်ပြေအောင်အတတ်နိုင်ဆုံးသူဒီပြောပေးတဲ့အပေါ်မှာအကိုတို့အနေနဲ့ကတော့ဟိုအဆင်ပြေပါတယ်တို့တော့အဆင်မပြေရတဲ့အကြောင်းရင်းတွေကတော့ဒီရက်ွက်တွေဈေးတွေအထူးသဖြင့်ဈေးတွေလိုနေရာမျိုးမှာဒီလူစီကားတဲ့လူကြက်တဲ့နေရာတွေမျိုးမှာသွားတဲ့အခါတွေမှာအခုက mass လုံးဝမတက်ကြတော့ဘူးအဲဒီထဲမှာအကိုတို့လည်းတစ်ခါတည်းပါသွားတယ်အဲအဲ့ဒီဟာတွေကိုအခုအနေနဲ့ကတော့ mass တက်ဖို့ကြက်ကြက်မမပြန်လုတ်ပေးစေချင်ပါတယ်အကိုကတော့အဲ့ဒီဟာလေးတစ်ခုကိုတော့ဒီတောင်းဆိုခြင်းနဲ့ပေါ့နော်ဒေါ်ဆန်းသူကြီးနဲ့ပတ်သက်လို့ကတော့ကျန်တဲ့ဟာတွေကတော့ဒီအာလာပိုင်ဖွဲ့စည်းတွေနဲ့ပတ်သက်ပြီးတော့ဒီဟိုတလောလုံးကသူတို့ mass မတက်ရင်ဒဏ်ကြီးရိုက်တယ်9000ရိုက်တယ်ဘာညာဆိုအကုန်လုံးတက်ကြတယ်အကုန်လုံးတက်ကြတယ်အခုဒဏ်ကြီးမရိုက်တော့မတက်ပြန်ဘူးမတက်တော့အဲ့ဒီအပေါ်မှာအခုအနေနဲ့အဲ့ဒီဟာကို9000မဟုတ်တော့3000လောက်ဖြစ်ဖြစ်အခုအနေနဲ့ကတော့ဒီဟာကိုချက်ချက်မမလေးပြန်လုတ်သိကြပါတယ်လို့ပြောကြပါတယ်
ရန်ကုန်မြို့ခံတူဦးဖြစ်တဲ့ကိုချုံအောင်ကလည်းပြည်သူလူထုအနေနဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့ပေါ်လော့နေတဲ့အပိုင်းကိုသူမြင်ကိုခုလိုပြောပါသေးတယ်
။အခုနောက်ပိုင်းမှာဒီကိုဗစ်ရောဂါရဲ့ဒီသတင်းချက်လက်တွေကနည်းနည်းနည်းလာပြီးတွေ့ရတယ်။နည်းလာတွေ့ရတဲ့လူတွေရဲ့ဒီကိုဗစ်ကာကွယ်တဲ့နည်းလမ်းတွေလိုက်နာကျင့်သုံးမှုတွေပို့ပြီးတော့နည်းလာတွေ့ရတယ်။အရင်တော့လောက်ညာလာတာမျိုးတိတ်မရှိဘူး။အရင်တော့ကတော့စနစ်တကျအဲ့လိုမျိုးဒါကြီးအပြင်သွားရင်ဟန်ဂျီလီလက်မှာဆောင်ထားတာမျိုး mask ကိုမဖြစ်မနေတက်တာမျိုးကျွန်တော်တို့မီတာရုံမှာမီတာလာဆောင်တဲ့အခါကျရင်မဖြစ်မနေလက်ဆေးတာမျိုးတုံးနဲ့တူသုံးမိကွာမှာရှိနေတာမျိုးအဲ့ဒါမျိုးတွေကိုတော်တော်များများတွေ့ရပြီမြင်အခုချိန်မှာလက်ဖေးဆိုင်ဒီမှာလည်းပုံမှန်အားဖြင့်9ရက်ဝန်း6ရက်တွေအဲ့လိုမျိုးပြန်မြင်နေရတယ်နောက်ပြီးတော့ဒီကိုဗစ်ကာလတော့တကယ်အသေးစိတ်ဖြစ်တဲ့ကာလမှာလိုင်းနာကျင့်သုံးရမယ့်အချက်လက်တွေကိုနည်းနည်းလေးကျော်နေလာတယ်လို့ကျွန်တော်တို့မြင်ပါတယ်
ဒီသူတွေနေနဲ့ခုလိုပေါ့ဆတယ်လို့ဖြစ်နေတာကလေကိုဗစ်ကူးစက်မှုကိုပြပခပြန်လာသူတွေထံမှာသာတွေ့ရှိရတာဖြစ်ပြီးတော့ပြည်တွင်းကူးစက်လူနာမရှိတဲ့လောက်နေပါသွားတာကြောင့်ဖြစ်နိုင်တယ်လို့ကိုမြင့်သိန်းထွန်းကသူ့မိမှုပြောပါတယ်ဟိုလောလောဆယ်တော့ပြည်တွင်းကအတွေ့နဲ့နေတဲ့အခါကျတော့အခုအနေနဲ့တော့နည်းနည်းလူလူပဲအိန္ဒိယလူဘင်္ဂလားဒေ့ရှ်တို့ကဒါလည်းလူတွေတွေ့နေတော့အဲကျတော့ဟို ကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆပါနဲ့ကိုယ်တိုင်လည်းတက်နိုင်သလောက်တော့ကအရန်နဲ့ဟမ်ဂျေသုံးလားပဲအဲဒီမက်စတာရမယ်ဒီဟာတွေအပေါ်မှာအကူလို့နေနေလဲအတက်နိုင်ဆုံးတော့အကောင်းဆုံးဖြစ်အောင်တော့တဦးချင်းတဦးချင်းဒီဟာတွေပဲအကူလို့လည်းအတက်နိုင်ဆုံးဖြစ်အောင်တော့လှုပ်ဆောင်နေပါတယ်ပေါ့နော်အဲဒီလိုမျိုးတော့
မြန်မာနိုင်ငံမှာကုသမှုလုံးဝထိန်းချုပ်နိုင်တဲ့အဆင့်နဲ့အခြေအနေကိုရောက်ရှိမှသာပြည်သူလူထုအတွက်စိတ်ချရမှာဖြစ်ပြီးတော့ပုံမှန်အခြေအနေကိုပြန်ရောက်နိုင်မှာဖြစ်တဲ့အတွက်ပြည်သူများစုအနေနဲ့အစိုးရရဲ့လက်ညွန်ချက်တွေနဲ့ထုတ်ပြန်ချက်တွေကိုလိုက်နာသင့်တယ်လို့လည်းရန်ကုန်မြို့ကန်တွေကသုံးသပ်ပြောဆိုနေကြပါတယ်။
ဆောင်းနေရခက်ခဲတာမှာပေါ့အဓိကဝင်ငွေရှိမှဖြစ်ပါလေဝင်ငွေရှိမှပုံမှန်ဝင်ငွေလေးရှိနေတော့ပုံမှန်ဝင်ငွေမရှိတော့ရင်တော့ဆောင်းနေခက်ခဲတာမှာပေါ့ကောင်းသွားတော့ဟိုမြန်မြန်ဒီကရောဂါကြီးပျောက်သွားရင်တော့ကောင်းတာပေါ့ဒီတိုင်းရှိနေဦးမယ်ဆိုစီးပွားရေးလူမျိုးရေးပြဿနာကြီးရောရှိလာမှာပဲအများကြီးရှိလာမှာဆောင်းကျွန်တော်ကဒါကြီးကိုမြန်ကြီးပျောက်ပါစေလို့တော့ဆုတောင်းပါတယ်
ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းနိုင်ငံဒေါအောင်ဆန်းစုကြည်ကဂျမအီလုတ်သားတွေအစိုးရအရာရှိတွေအလုပ်သမားသမဂ္ဂခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်များနဲ့အပတ်စဉ်အွန်လိုင်းဆွေးနွေးပွဲတွေပြုလုပ်ပြီးတော့ကျင်းပလည်ရှိပါလိမ့်ရှင်ဂျမမေတ္တာဟိမ်းမှာမြန်မာခတ်တရင်အေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ ရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုဗစ်ကာလအတွင်းလုံးဝရပ်ဆိုင်သွားတဲ့မြန်မာခီးသွားလုပ်ငန်းကိုပုံစံသစ်ဈေးကွက်သစ်နဲ့ပြန်ဆနိုင်ဖို့ပြင်ဆင်နေကြပါတယ်အခုပုံစံသစ်ကတော့တဘာဝအခြေခံခီးသွားလုပ်ငန်းတွေဖြစ်ပြီးအထူးသဖြင့်တဘာဝအတိုင်းမပြတ်မစည်းသေးပဲရှိနေတဲ့ပြီးနေတွေကလေပတ်စရာနေရာသစ်တွေကိုဖော်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Okay, အခုတော့ဒီဘဟုလုပ်ငန်းကော်မတီဝင်နဲ့ပြည်နယ်လုပ်ငန်းကော်မတီအားလုံးပူးပေါင်းပြီးတော့ပေါ့နော်သူရဲ့သက်ဆိုင်ရာဒီပြည်နယ်တွေမှာခီးသွားဟိုဟာပေါ့ခီးစဉ်အစ်စ်တွေထုတ်ဖို့အတွက်သူတို့ဒေတာကန်နေပူးပေါင်းပြီးတော့ဒီခီးစဉ်အစ်စ်တွေပေါ့နော် individual package တွေအတွက်ကိုစီစဉ်နေရလုပ်နေပါတယ
်ဟုတ်ကဲ့ရှင်ဘယ်ဒေတာတွေကိုစီစဉ်နေပါသလဲရှင
်ဆန်ပြည်နယ်မှာဆိုလို့ရှိရင်ဂျော်ငန်တို့ဟိုရောင်းငယ်ရှမ်းပြည်ကြောင်းပိုင်းပေါ့နော်ရှမ်းပြည်မြောက်ပိုင်းကတော့တိတ်ပြီးတော့အပြစ်ပြေဝဝမငြိမ်းချမ်းသေးတဲ့အတွက်ရှမ်းပြည်ကြောင်းပိုင်းကိုအဲဒီရောင်းငယ်လိုမျိုးနေရာတွေပေါ့တိုင်ကူကြီးပြီးတော့ရေတကွန်ကြီးဒီသူတို့ဒီတောတောင်ကြီးနေတဘာဝကြီးတဲ့ nature base ပေါ့နော်အဲ့လို tourism တွေကိုအဲရှမ်းပြည်ပိုင်းမှာလုပ်နေရယ်နောက်လိုက်ကော်မှာလုပ်နေရယ်ကချင်ပြည်နယ်နောက်ကရင်ပြည်နယ်နဲ့ဒါကယားပြည်နယ်မှာပေါ့နော်ဒါတွေအလုံးအခုစတင်ဖော်ဆောင်နေပါပြီ
ဒေတာကန်ဒီရဲ့ပူပေါင်းဆောင်ရွက်မှုစိတ်ဝင်စားမှုရောရှိပါသလားရှင်
ဒေတာကန်ဒီအနေနဲ့ကလည်းအခု COVID ကာလမှာသူတို့ရဲ့လေယာဉ်ထွက်ကုန်နဲ့ပတ်သက်ပြီးတော့သူတို့အနေငယ်အကျဆင်းနေတာရှိတယ်။အစတော့သူတို့ရဲ့အဓိကအားကိုးစရာဆိုရင်ကြီးကွက်လုပ်ငန်းတွေဖြစ်လာတယ်ပေါ့နော်။သူ့ဒေတာတွေမှာဆိုရှမ်းပြည်ကြောင်းပိုင်းဥမာရောင်းငန်းလိုဒေတာမျိုးဒီ right comma လိုဒေတာမျိုးတွေဆိုလို့ရှိရင်သူတို့တဘာဝအပြေးချရထူချရအာစီစဉ်ဒေတာအစ်စ်တွေသူတို့မှရှိတယ်ဒီအပေါ်မှာ safety ဘိုင်းဆိုင်ရာ health ပေါ့နော်ဒီကျန်းမာရေးဒီကာကွယ်ဆောင်ရှောက်မှုဘိုင်းဆိုင်ရာနောက်ပြီးတော့ food and drink hygiene standard ဒီပေါ့နော်ဒီ quality တွေပြည့်ဝဖို့ကိုဒီမြန်မာနိုင်ငံရဲ့ပြည်နယ်လုပ်ငန်းကော်မတီကနေပြီးတော့ပဟိုနဲ့ပူးပေါင်းပြီးတော့သူတို့ဒီ local data တန်တွေနဲ့ပူးပေါင်းပြီးတော့ policy တွေရေးဆွဲပြီးတော့အကောင်းဆုံး program တွေဖော်ထုတ်နေဖို့တော့လိုအပ်တာပေါ့နော်အခုတော့စတော့လုပ်နေတယ်ဒါပေမဲ့ပြည်ပြည်ပြည်ပြည်တော့မဖြစ်သေးဘူး data တန်တွေကတော့အားလုံးအကောင်းဆုံးလုပ်ဖို့မျှော်လင့်နေကြပါတယ်
ecotourism လို့အစီအစဉ်တွေရောင်းချဖို့ဟိုအပြကောင်းဖို့ဆိုတဲ့နေရာမှာအဓိကကြုံတွေ့နေရတဲ့အခက်အခဲတွေများရှိပါသလား။ဘာတွေရှိပါသလဲ
။ရှိပါတယ်ဒီပိုင်းကတော့ transportation ပိုင်းပေါ့နော်။ transportation ပိုင်းမှာဆိုလို့ရှိရင် သူတို့စီကိုမိမိရဲ့ private ကားတွေနဲ့သွားလို့ရတဲ့အခြေအနေမျိုးတွေပဲရှိနိုင်တယ်။ဒီလိုမျိုး off road ပုံစံမျိုးပေါ့နော
်။
ဒီလိုမျိုးဒီ public transport အနေနဲ့ကကြတော့ခက်ခဲတဲ့အတွက်ဒီ private ကားတွေငှားပြီးသွားရမယ်။ဒီအခါမှာကားရဲ့ quality driver ရဲ့ quality ဒီနောက်ပြီးတော့လမ်းအခြေအနေတွေကိုဒီ data ကနေပူပေါင်းပြီးတော့အကောင်းဆုံးဆောင်ရွက်ဖို့လိုတယ်။ဒါကတော့အခုလက်ရှိကြုံတွေ့နေရတဲ့ how to reach ပေါ့နော်။ဒီဘယ်လိုဒီကိုရောက်နိုင်လဲဆိုတာကိုဒီ market ပေါ်တင်တဲ့အချိန်မှာအရေးပါဆုံးအခန့်ခံတာမှာရှိတယ်။အော်ကိုသုံးဆွဲတဲ့ကားအမျိုးအစားတွေ safety ဘိုင်းပေါ့နော်ဟို driver ရဲ့ knowledge ပေါ့ tourist တွေနဲ့သွားတဲ့အခါမှာဥပမာကိုမစားရတာလို့ဆက်လက်မသွားရတာလို့ကားထဲမှာတယ်လီဖုန်းချေပြီးမပြောရတာလို့ဒီလိုမျိုးဒေသခံတွေကို knowledge တွေပေးဖို့တော့ဒါလုပ်ငန်း company ရဲ့ဒီခီးသွဲလုပ်ငန်း association တွေမှာတော့ဒီတောင်းဝန်ရှိနေတယ်လို့ယူဆတာပေါ့နော်ပြီးတော့နောက်တစ်ခုကကြတော့food and drink ရဲ့ hygiene ပေါ့နော်သူတို့ဒီအစားအသောက်တွေကိုချက်ပြုတ်တဲ့အခါမှာဒီနိုင်ငံသားတွေရေတန်းနဲ့ချက်ပြုတ်ရတာတို့အဲအစားအသောက်တွေဟာဆိုလို့ရှိရင်နိုင်ငံသားတွေအတွက် allergic ဖြစ်နိုင်တယ်အဲအန္တရာယ်ရှိနိုင်တယ်ပေါ့နော်အဲ့ဒါမျိုးတွေကိုလည်းဒီ knowledge တွေဒီပေးဖို့လည်းလိုတာပေါ့နော်နောက်တစ်ခုကကြတော့ safety အနေနဲ့ကတော့ covid အနေနဲ့ကတော့ဧည့်သည်တွေကလုံးဝ trust ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ဒါ nature based ဖြစ်တဲ့အတွက် covid အတွက်တော့သူကအန္တရာယ်မရှိဘူ
း
ဒါပေမဲ့အခြေကြီးတာကကြတော့ accident ပေါ့နော်ချော်လဲတာတို့စပိန်စီးရဆိုရင်လည်းစပိန်လည်းကြာလို့ချောက်ကျိုးတာလို့ဒီလိုမျိုး emergency evacuation လုပ်တဲ့အချိန်မှာဒီသွားတဲ့ destination တွေမြို့ရဲ့ဆေးရုံပေါ့ဒီတုဆေးရုံလိုနေရာမျိုးနောက်ပြီးဆေးရုံဝင်အရှိအတွက်ပြီးလို့ရှိရင်စစ်ကူတာခွင့်ပြီးရင်ဒီကနေမှအဆင့်ထပ်ပြီးတော့အရေးပေါ်အခြေအနေမှာမြို့ကြီးတွေကိုဆက်သွယ်ဆောင်ရွက်ရမယ်အခြေအနေဒီ safety plan လေးတွေကိုတော့ကျမတို့အနေနဲ့ဒေသခံတွေအနေနဲ့ဒါကိုလုံဆောင်ဖို့ပြည်ပဝါလုံဆောင်ဖို့တော့တို့အနေနဲ့အဆင်ပြေချင်မှပြေလိမ့်မယ်။ဒါကိုကျမတို့ဒီခီးသွားလုပ်ငန်း company ဝင်တွေပြည်နယ်ပြည်နယ်တိုင်းမှာရှိနေတယ်။ဒီ company ဝင်တွေနဲ့ MOHD Project Tourism ဌာနတွေနဲ့ဒီဒေသခံတွေနဲ့ပူးပေါင်းပြီးတော့ဒါကိုအမြန်ဆုံးလုံဆောင်သင့်တယ်လို့ထင်ပါတယ
်။ဒီမြန်မာနိုင်ငံမှာခီးသွားလုပ်ငန်းပြန်ပြီးတော့ဖွင့်လှစ်လာပြီဆိုရင်ကောဒီဘက်နိုင်ငံတွေကခီးသွားဒီမျှော်လင့်လို့ရပါမလား။ဒေါ်တင့်တင့်လွင်တို့အခုဘယ်ဈေးကွက်တွေကိုထိုးဖောက်နေပါသလဲရှင်။
ပေါ့နော်အခုလောလောဆယ်တော့ step by step သွားရမှာပေါ့နော
်
stage 1အနေနဲ့ကတော့ကျမတို့ကအခုပြည်ရင်းခီးသွားကိုပြည်ရင်းခီးသွားကိုအပ်ပို့ပြီးတော့စတင်နေတယ်ပေါ့နော်ကိုပြည်ရင်းမှာရှိတဲ့ခီးသွားတွေအတွက် weekend program တွေနောက်ဈေးတွေချော့ချပြီးတော့ဒီလိုမျိုး tracking ပေါ့ခုနလို ecotourism ဘိုင်းရဲ့ဒီ package လေးတွေကိုစပြီးကောင်းချက်ပေါ့ရေဒီကနေမှ border တွေခွင့်ပြီးဒီ airport တွေ၄ချောင်းလိုက်တွေပြန်လဲစတင်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့အိမ်နေချင်းနိုင်ငံတွေဖြစ်တဲ့အဓိကအထိုင်းနိုင်ငံတွေဒီနိုင်ငံရဲ့အိန္ဒိယနိုင်ငံပေါ့နော
်
ဒီနိုင်ငံသုံးခုကနေပြီးတော့ဒီနေဆက်ဖြတ်ကျော်ပြီးတော့ဒီဝင်လာမဲ့လူတွေတဲ့နောက်ပြီးတော့ short flight ပေါ့နော်ဥမာ AH လို့မျိုးတနားရီလောက်ပဲစီးပြီးတော့လာလို့ရတယ်ပြီးတော့3ရက်ကနေ5ရက်ပေါ့နော်ဒီ program လေးတွေနဲ့စတင်ပြီးတော့ဖိတ်ဆက်မယ
်ဟုတ်ကဲ့ရှင်ဒီဒေါ်လာဈေးကချပြီးတော့မြန်မာကျပ်ငွေဈေးကမာနေပါတယ်ဆိုတော့နိုင်ငံကျားကိုဒီခီးသွာအစီအစဉ်တွေရောင်းနေနေရမှာရောသူတို့အတွက်ကုန်ကျစရိတ်ပိုများသွားမဲ့အနေအထားရှိပါသလားခီးသွာလုပ်ငန်းပေါ်မှာရိုက်ခတ်တက်ရောက်မှုပေါ့နော်လက်ရှိငွေလဲနှုတ်ဦးရဘယ်လိုလားလားရှိပါသလဲရှင
်အခုလက်ရှိမှာတော့ကြီးကြီးမားမားခီးရောက်တက်ရောက်မှုမျိုးတော့ရှိနိုင်လိမ့်မယ်လို့မထင
်
ဒါပေမဲ့အရေးကြီးဆုံးအခြေအနေကတော့ market ပါပဲသူတို့အနေနဲ့ lockdown ချထားတဲ့အခြေအနေကနေပြီးတော့ထိုးထွက်ခြင်းတယ်ဒါပေမဲ့စီးပွားရေးအခြေအနေကလည်းအရှမ်းမကောင်းဘူးဒီတော့ကိုသူကခီးချက်ချင်တယ်ဒါပေမဲ့ကိုယ့်ရဲ့ငွေကြေးအနေနဲ့ဒီသူတို့အနေနဲ့တင့်တော်ပါမလားဆိုတာတွေးနေတဲ့လူတွေအများကြီး concern ဖြစ်နေတဲ့လူတွေအများကြီးရှိဒီတော့ကိုဒီသူတို့ကိုကိုယ့်ရဲ့ဒီ package စေနှုန်းတွေကို clients တွေအတွက် attractive ဖြစ်မဲ့စေနှုန်းတွေနဲ့ offer လုပ်တင်တယ်နောက်ပြီးတော့ package ရဲ့ quality တွေအပေါ်မှာ health and safety plan လေးတွေပေါင်းထည့်ပြီးတော့ရောင်းမယ်ဆိုလို့ရှိရင်တော့ဒီ market ကဒီဘယ်လိုမှဖြစ်နိုင်စရာအကြောင်းရှိပါဘူးအမြန်ဆုံးဝင်ရောက်လာမယ်ထင်ပါတယ်
ဟုတ်ကဲ့ရှင်။ဒေါက်တာတွင်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ကျင်းမှုရေးစီးမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူပါတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ပြည်ထောင်စုမှာတချင်ကအထူးကြော်ကြားခဲ့တဲ့ The Rolling Stones Rock Guitar ဖွဲ့က American သမ္မတ Donald Trump ကိုတရားစွဲမယ်လို့ချိန်ကြောက်ထားပါတယ်။
သူတို့တခြင်းကိုသမရထွက်မြေဟောပြောပွဲတွေမှာမတုံ့မို့တွေ့ဦးရေကြောင့်ရတရားဝင်အကြောင်းကြားစာနဲ့တားထားပြီးဖြစ်ပေမဲ့ဆက်ပြီးတော့တုံးနေတာကြောင့်နောက်ထပ်ထပ်ပြီးတော့တုံးအောင်မယ်ဆိုရင်တရားဆွဲမယ်လို့ Rolling Stone yet the Chinigo Matombo, BMI, a Jang Jata Bivari. Tigilota Arago, Yedium Lopin, a separate Tony Messuino, Lysi Machine at the Chingo, Don't you move? Damn it, Tarago, Chopangu in a Diaswara Milupio Tavari. Rolling Stone yet Tangoya, Chasa Gobunaga Treaty. You can't always get what you want with the Chinga. The Mara Tremier Boyma, Luzai Nari at the Chimpipari. Begin at the Limbadi Dreamer, now so. ကျင်းပသွားတယ်ထောက်ဆမျိုးကတမန်ထွက်မြေဟောပြောပွဲမှာလေဒီသချင်းကိုပဲတုံးသွားခဲ့တာပါအဲ့ဒီခဏမှာတုံးသွားနောက်ထပ်အဆိုတော်တရားရဲ့သချင်းအတွက်လေကွယ်လွန်သူအဲ့ဒီအဆိုတော်ရဲ့မိသားစုကဆက်ပြီးတော့အတုံးမပြုဖို့တရားဝင်တားဆီးမှုပို့ထားပါတယ်ထောင်ဖက်တီရဲ့ I won't back down ဆိုတဲ့သချင်းဖြစ်ပြီးတော့အမေရိကန်အများပြပြီးတော့စဉ်းစားစဉ်းကျင်နိုင်စွမ်းတွေကိုခြံရစ်ပြီးတော့ကျင်းပတယ်ဒီမဲဆွယ်စည်းရုံးမှုတွေအတွင်းမှာဒီသချင်းကိုတုံးဆွဲခွင့်မရှိပါဘူးလို့မိသားစုရဲ့ကြေညာချက်မှာပြောထားပါတယ် ကွယ်လွန်သူတောင်ပတ်တီယောသူ့ရဲ့မိသားစုကပါလူမျိုးရေးခွဲခြားမှုကိုအထူးစန့်ကျင်သူတွေပါဒါကြောင့်မလို့အမုန်းတရားတိုးပွားစေတဲ့ဒီလိုပွဲလမ်းမျိုးမှာသူ့ရဲ့တခြင်းကိုတုံးခွင့်မရှိပါဘူးလို့ကြေညာချက်မှာပြောထားပါတယ်ရှင်ဟောလိဝုဒ်နာမည်ကျော်ဝါရင်မင်းသားကြီးတယောက်ဖြစ်တဲ့ရစ်ချက်ဂီယာဟာဇွန်လ3ရက်နေ့တုန်းကတော့အမေရိကန်အထက်လွှတ်တော်မှာတရုတ်စီစီရေးနဲ့ပတ်သက်ပြီးတော့ထွက်ဆို
cultural influence, including state media.
ထရန်ချက်လက်နဲ့ဖြောက်ရည်ရေးလုပ်ငန်းတွေမှာတရုတ်အစိုးရရဲ့စီစဉ်ရေးလှုပ်တာဟာကုန်သွယ်ရေးမှာခွန်ကောက်တာမဟုတ်တဲ့တခြားနည်းလမ်းတွေနဲ့ဒါရှိမှုမျိုးလှုပ်လို့ဖြစ်တယ်လို့သူကပြောသွားပါတယ်။အမေရိကန်ကတရုတ်ကုန်ပစ္စည်းတရုတ်အစိုးရရဲ့သတင်းဌာနအပါအဝင်တရုတ်ရဲ့ယဉ်ကျေးမှုပုံစံမျိုးစုံနဲ့လာတဲ့တရုတ်အရင်းအနှီးအားလုံးကိုတကားဖွင့်ထားပါတယ်။ဒါမှမဟုတ်တရုတ ုင်နိုင်ရေးဆိုင်ရာအထက်လွှတ်တော်ကော်မတီကွဲကိုဗီဒီယိုအစည်းအဝေးကတင်ဆက်ဆိုသွားပါတယ်။ Richard Kia ဟာတိဘက်နိုင်ငံဆိုင်ရာနိုင်ငံတကာကမ်ပိန်းအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပြီးတော့တိဘက်ဒေသမှာလူနည်းစုတိုင်းရင်းသားတွေကိုတရုတ်ဆိုရာကပို့ပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံရေးတက်ကြွလှုံ့ဆော်မှုတွေလုပ်နေတာကြားလာပါပြီ။ပြည်ကျတဲ့အင်္ဂါနေ့ကပဲဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေပြထန်းလိုက်တဲ့အချိန်ပါပဲ။အခုသူတို့ရဲ့ကြားနာပွဲကိုလည်းအမေရိကန်ပြည်အောင်စုမှကျင်းပတာပအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဒီရင်ပါလဲလို့ထိပေးရတဲ့ HAND hand ဆိုတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမအဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်းနာ ON on ကအပေါ်မှာ ONE apostrophe S one's ကလူတူတယောက်ရဲ့ HAND hands ကလဲဆိုတော့စကွိုက်ထူရဲ့ဓာတ်ရိုက်ဒီဘေကလူတူတယောက်အနေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့အီဒီယမ်သဘောကလည်းရှင်းပါလေလက်နဲ့လှုပ်ရှားလှုပ်ကန်ရတာဆိုတော့ကိုယ့်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့ရှင်းများစဉ်းစားပဲကြည့်နိုင်ပါလေဘာမှလှုပ်လို့မရနိုင်တဲ့သဘောပေါ့ရှင်အီဒီယမ်အတိဘေကလည်းဒီတိုင်းပါပဲ sit on one's hand so yin a di lu ha ba ma ma lu be di dai chi ni ya de a chi ni myo go so lo da phit ba de pyatana yin sai ni ya bi me lu phi shi mu ba ma yi yu san ywe chi mi shi da jma lu myan ma ma so yin kaisa de khu khu ne pat de lu let pai chi ni ya de tbo myo ne sin du ba de a ku ni lo ni da go twi ni bi me lu le be lo ma win ya ku ni chi mi shi da go le so lo ba de
The people in the city are facing regular blackouts, but the electricity department is sitting on its hands, so the locals are getting very angry.
Eri myo ma lu dwe ga ma ja khana mi lou ma pit da go yin sai ni ja ya le li. Kya sit da a pi thana ga le ba ma yi yu saung ywe pi ji ma shi bu. Myo gan du le a taw le do da thwe ni cha li ye lo thei bi ya ba de. U ma go naw ta khaw na sin ji ja ya aw.
The people in the city are facing regular blackouts, but the electricity department is sitting on its hands, so the locals are getting very angry.
Kudutia timpia bime idiom atungaro.
Hand in glove.
Surabe pibai, salumbanga. H E N D, hand ga le. I N N ga tema. G L O V E, glove ga le e suro. Zwaikunye taya idibe garo. Le e tema shini de lepo. Tiniapi le e witare lepo. Le e ne lega toya ma pitalu. A tega let so shy the lube, a PMA with tare, let egale, like so shy at a mo, then let eha, tadadi, she needed warm you pit body. Do you do it, idiom de bega, Ludwigo, ye hun to mesuim, Luna ua, they go, no good go, say pitted the ball, say chin the bojin, dicina, Mahoda, lome, suile, Jamalum, your mamma, Jay Ted and Yane, Bubon, Jansi Damu, Blindu, Buzo, Sadapin, don't we need, Sindule, Lusuyamava?
Some policemen who were working hand in glove with the drug gang were arrested and jailed. Some policemen who were working hand in glove with the drug gang were arrested and jailed. High-handed.
H-I-G-H, H-A-N-D-E-D, handed ga kaingweda, so it was quite funny, daigai tibegaro, amingani kaingweda bo. It is red, though I tibegale, a pozigani nira. Sesambunga, Maumara, Mamana, Townhabi, Sesam, Jumudamu, Jarum Yama, Banzgamaro, and Nanjin, Pujaramu, Usuluda Pibari. Do you know about the Lu, George Ruby Umago, Nasinjaya?
The factory workers went on strike because they want to protest the manager who was high handed.
Sayo Ludmariga, the big Mau Kejari, Manager, and Nanjin, Pujare, Sesamubo.
The factory workers went on strike because they want to protest the manager who was high-handed. Caught red-handed.
C-A-U-G-H-T, caught ga, C-A-T-C-H, catch, so de, pamire, so de, debe yare, woha yare, past tense အတိတ်သဘောကိုပြတဲ့ကရိယာဖွဲ့ဖြစ်ပါတယ် RED red ကနေတာ HANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကွိုက်ထွင်းရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ယက်နီနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့15ရာစု Scotland ကဖြစ်တယ်လို့ဆိုပါတယ်လက်မှအနီရောင်ရှိတဲ့သွေးပေးချန်နေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့တခုခုကျွလွန်နာကိုလက်ပူးလက်ချမိတဲ့သဘောပဲဖြစ်ပါတယ်
John was caught red-handed smoking cigarettes by his wife. She was angry with him, as he has promised her he would stop this habit.
John Sully told Dago, to be a mute miga, Lepu lecha, meet Wadeli. Tuga edi chingo, chopa me, lo, creepy taro, to mute miga, toda, treda, volu, tibi yavari, umago, not caught, nasinjaya.
John was caught red-handed smoking cigarettes by his wife. She was angry with him, as he has promised her he would stop this habit.
Didrimba, Dora Shimiago, Timja Gere, Hangu Chigani idiom atonwigaro.
Sit on one's hands, hand in glove, high-handed, caught red-handed.
Dopjabare, Nodrimba Kulu Chimu Male, Nauta idiom atonwigo, Sele Timpia Piu Mamu, Samyo Nasi in Jabashim.
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတွေကိုရင်ဖွင့်စာရေးတင်စာအဆွေတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးခန့်နေစာပို့မယ်ဆိုရ
ာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွနေပါတယ်ရှင
်။ခုတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်။ကမ္ဘာ့ကျွော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခရသူ 17.5 သန်းနီးပါးရောက်လာတာနဲ့အတူပဲနိုင်ငံတွေရဲ့စီးပွားရေးပြန်လည်လက်ပတ်နိုင်ရေးအတွက်အစိုးရတွေအချက်ရိုက်နေပါတယ်။နိုင်ငံတချို့မှာစီးပွားရေးပြန်လည်ဖွင့်လှစ်မူလအစီအစဉ်တွေကိုပြန်လည်လျှော့ချရတာမျိုးနောက်အသွားလာတမ်းမြင့်ကန့်သတ်ချက်တွေပြန်လည်ကျင့်သုံးလာနေကြရပါတယ်။ဩစတြေးလျမှာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်လူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆော့ဝဲလ်နယ်စပ်ကိုပိတ်ကြောင်းတနင်္လာနေ့မှာထိညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူအရေအတွက်ကတနင်္လာနေ့မှာ 33,000 ကျော်ထိရောက်ရှိကြောင်းဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့မှတ်တမ်းကဖော်ပြပါတယ်။ဝါရှင်တန်စံတော်ချိန်တနင်္လာနေ့နေ့ခင်းပိုင်းမှာပဲအမေရိကန်တဝဗိုင်းရပ်စ်ကူးစက်ခံရေအတွက်နှစ်သန်း 9,000 နီးပါးကိုရောက်လာပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကူးစက်ခံရမှုမှာရောသေဆုံးမှုမှာရောအများဆုံးနိုင်ငံဖြစ်နေပါတယ်။မြန်မာနိုင်ငံမှာတနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာအမျိုးသား3ဦးထပ်တိုးတဲ့အတွက်ကူးစက်ခံရသူပေါင်း316ယောက်ထိရှိသွားပါပြီ။ကူးစက်ခံရသူလူနာသစ်3ဦးကတော့အာရပ်စော်ဘွားများပြည်ထောင်စု UAE ကပြန်လာသူတွေဖြစ်တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတို့ကိုအရေးယူတက်ခတ်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်ခေစားရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိဇာမနေ့ခင်ရေဒီယိုစီစဉ်ကိုတော့မြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16.6940တိုကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.